ဇန်နဝါရီလ12ရက်နေ့ညပိုင်းတော့ကရန်ကုန်တိုင်းလှိုင်မြို့နယ်အုတ်ချင်းဘူတာယုံလမ်းမှာရှိတဲ့ရေတပ်နဲ့ရေခဲစက်ယုံကနေအမိုးနီးယားဓာတ်ငွေ့ယိုစိမ့်မှုတွေဖြစ်ပွားခဲ့လို့အနီးဝန်းကျင်ကပြည်သူတွေသတိလစ်တာဘေးလွတ်ရာကိုထွက်ပြေးတာတွေလုပ်ခဲ့ပါတယ်လူ40ဝန်းကျင်လောက်အရေးပေါ်စေယုံကိုပို့ခဲ့ရပေမဲ့စိုးရိမ်စရာအခြေအနေမရှိဘူးလို့ကူညီကယ်ဆယ်ပေးသူတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်စုမြတ်မုံကပြောပြပေးပါမယ်ရှင်
လှိုင်မြို့နယ်73ရက်ကွယ်အုတ်ချင်းဘူရာယုံလမ်းမှာရှိတဲ့မိုးတောက်ရေတပ်နဲ့ရေခဲစက်ကနေအမိုးနီးယားဓာတ်ငွေ့ယိုစိမ့်လို့အနီးဝန်းကျင်ရှိတဲ့သူတွေအဲ့အနက်တွေကိုဇန်နဝါရီလ12ရက်ကြာသပတေးနေ့7နာရီဝန်းကျင်လောက်ကစပြီးတော့ရခဲ့ကြပါတယ်ဓာတ်ငွေ့အနက်ရသူတို့မူးမေ့လဲသွားတာအရေးပြားဆက်တာတွေဖြစ်ခဲ့ပြီးတော့အနက်နဲ့ဝေးရထွက်ပြေးရတာတွေလည်းရှိတယ်လို့ကိုရိုင်းကြုံရသူတို့ကပြောပြပါတယ်
အခြေအနေကတော့ညတော့တတိပိုင်းတွေလောက်ကတော့လည်းမူးရမေးတာဖြစ်ကြတယ်ပေါ့သူကအနက်ကလေကြည့်ပြီးတော့ပိုသက်စီအနဲ့ကြီးလိုပဲเนาะအကုန်လုံးကတော့အနဲ့နဲ့လွတ်ရအောင်ပဲပြေးပြေးကြာအောင်เนาะအဲ့ဒီနဲ့ရှင်ပြီးွားရင်လည်းမူးတလို့လို့အသားရရားတလို့လည်းအဲ့လိုလွတ်ရအောင်ဖြစ်လိုက်အောင်ဆက်နှစ်နာရီလောက်ကြီးကအပြင်မှာပဲအကုန်လုံးပြေးပြေးကြာအောင်เนาะလည်းရှောင်းတော့တချို့ကြောက်လည်းစက်ရသူတို့အမျိုးအိမ်တွေမှာသွားနေကြတယ်ဟုတ
်အခုဖြစ်ပေါ်တဲ့ဆက်ယုံကလူနေရက်ွက်ထဲမှာရှိနေတာပါမိသက်အဖွဲ့နဲ့လူမှုကူညီရေးအဖွဲ့တော်တော်များများရောက်လာပြီးကယ်ဆယ်ရေးလုပ်ငန်းတွေလုပ်ခဲ့ကြပါတယ်တေဆုံးသူနဲ့ကြီးကြီးမားမားထိခိုက်ဒဏ်ရာရသူမရှိပေမဲ့လူနာ40ဝန်းကျင်လောက်ကိုရန်ကုန်ပြည်သူစေယုံကြီးမြောက်ဥက္ကလာစေယုံနဲ့အင်းစိန်စေယုံတွေကိုပို့ဆောင်ခဲ့ရပါတယ်။ဓာတ်ငွေ့ရှင်းလင်းရေးလုပ်ငန်းတွေလည်းဆောင်ရွက်ပြီးသွားပြီဖြစ်လို့ဒီနေ့တောက်ချာနေမနဲ့7နိုင်ဝန်းကျင်လောက်မှာတော့စိတ်ချရတဲ့အနေအထားရောက်သွားပြီလို့ရွှေရောင်သမိုင်းလူမှုကူညီရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်။စေယုံရဲ့ဒီပတ်ဝန်းကျင်မှာရှိတဲ့လူနေရပ်ကွက်ထဲကဒါပြည်သူတွေကဒီမိုးနီးယားဓာတ်ငွေ့ဟိုရှူဆိုင်မိပြီးတော့ပေါ့နော်ဒါဟိုသတိလစ်တာအမှုမော်တာတက်ရှုမောချက်တာတက်ရှုမောရတာစတဲ့ဖြစ်စဉ်တွေဖြစ်ခဲ့တာပါဆေးရုံပို့ဆောင်တာတွေလည်းလုပ်ပေးခဲ့ရပါတယ်တည်ဆုံးမှုကြီးကြီးမားမားထိခိုက်မှုတွေတော့မရှိပါဘူးယောဂအခန်းရှိတဲ့သူတွေနဲ့တခြားဒါကျွန်တော်တို့ဒီထိတ်ရက်နဲ့အတကြီးတွေတွေနဲ့အနေငယ်တာစိုးရိမ်မှုနဲ့ဖြစ်သွားတဲ့သဘောမျိုးဖြစ်ပါတယ်ဗျအားလုံးကတော့ဒါဒီမနက်မှာတော့ဆေးရုံအားတွေတချို့ကြီးပြင်ရောက်ကြတယ်လို့ကျွန်တော်တို့သိရပါတယ်ဗျအ
မိုးနီးယားဓာတ်ငွေ့ကအနက်ရှုမိတာမျိုးချမိတာအသားနဲ့ထိတွေ့တာကနေလူရဲ့ကိုယ်ထဲကိုဝင်ရောက်နိုင်ပါတယ်အဲ့ဒီဓာတ်ငွေ့နဲ့အချိန်ကြာကြာထိတွေ့မိမယ်ဆိုရင်မျက်စိနှာခေါင်းနဲ့လက်ချောင်းတွေပူဆက်တာမျိုးခံစားရပါတယ်။ပမာဏများများနဲ့အချိန်ကြာကြာထိတွေ့မယ်ဆိုရင်တော့အမြင်အာရုံထိခိုက်တာအဆုတ်ပျက်စီးတာနဲ့တေဆုံးတဲ့အထိဖြစ်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်။ချောင်းဆိုးတာနှာခေါင်းနဲ့လက်ချောင်းရာရန်တာမျိုးလည်းဖြစ်နိုင်ပါတယ်။အမိုးနီးယားဓာတ်ငွေ့အနံ့ရပြီဆိုတာနဲ့လှုပ်ဆောင်ရမယ့်အဓိကအချက်တွေကိုဒေါက်တာသူရိန်လှိုင်ဝင်းကအခုလိုသတိပေးပါတယ်။
အမိုးနီးယားနဲ့တွေ့ပြီဆိုရင်ကျွန်တော်ပထမဆုံးလောက်ရမှာကတော့အဲ့နေရာကနေထွက်ဖို့ပဲအနံ့မရှိတော့တဲ့နေရာဒီကျွန်တော်တို့သွားဖို့ကပထမဆုံးအရေးကြီးတယ်။ဘာဖြစ်လို့လဲဆိုတော့အမိုးနီးယားနဲ့ထိတွေ့မှုကအချိန်ကြာလာနဲ့အပြားစားတဲ့ဓာတ်ကပိုပြီးတော့များလာတယ်။အဲ့ခါကျတော့ပိုပြီးအသက်အရွယ်ရှိလာမယ်။ကိုကအသက်ရှူတဲ့ကိရိယာတွေဓာတ်ဥပစ္စည်းကဝင်နိုင်တဲ့ဒီလိုလိုပုံနဲ့မျိုး rotative ကဘာတွေမဝှထားဘူးဆိုရင်လိုက်ပြီးမရှာပါနဲ့။ရှာလို့မရပါဘူး။အဲ့လိုရှာရင်ကျွန်တော်ပိုပြီးတော့ကိုယ့်အတွက်အန္တရာယ်ရှိပါတယ်။အဲ့တော့ထိတွေ့မှုအနည်းဆုံးဆွတ်ချနိုင်မှုနဲ့ထိတွေ့ထားတဲ့နေရာတွေကိုရေးဆက်ပြားတွေတုံးပြီးတော့ငြင်းငြင်းဆန်ဆန်ဆေးချနိုင်မှုကမိုးနီးယားနဲ့ထိတွေ့တဲ့အခါမှာအရေးကြီးပါတယ်
။အမိုးနီးယားဓာတ်ငွေ့ကိုရှုံမိတယ်ဆိုရင်ဆက်ပြီးတော့စောင့်ကြည့်နေတဲ့လို့လည်းပြောပါတယ်။အမိုးနီးယားဓာတ်ငွေ့အစိတ်အနာအတွက်ကုသဆေးမရှိပါဘူး။ဒါပေမဲ့အသက်မဆုံးရှုံးရအောင်လို့အသက်ကူတဲ့နီးလန်းတွေကိုတော့အသုံးပြုနိုင်ပါတယ်။မင်းများကဖြစ်ခဲ့တဲ့အဖြစ်အပျက်မှာဆက်ရုံအနည်းနေသူတွေနဲ့အနက်ရှုံမိသူတွေဟာအသက်အန္တရာယ်ဖြစ်လောက်တဲ့အထီးမရှိဘူးလို့ရက်ွက်မှာနေထိုင်သူတွေနဲ့ကူညီပေးခဲ့သူတွေကပြောပါတယ်ရှင်။